ဟုတ်ကဲ့ဗိုလ်မှူးတောင်းအောင်ခင်ဗျနိုင်ငံမြုပ်ကန်မျိုးသမီးတူကို TNL အဖွဲ့ကနေပြီးတော့ဖမ်းဆီးခေါ်ဆောင်သွားတဲ့ကိစ္စမှာပေါ့လေ TNL အဖွဲ့နဲ့မနေ့ကတွေ့ဆုံညှိနှိုင်းကြတယ်လို့သိရလို့ပါအခြေအနေဘယ်လိုများထူပါလဲဗျ။
ဟုတ်ကဲ့ပါမနေ့ကတွေ့ဆုံခဲ့တာကတော့အချိန်နဲ့တော့ကောင်းပါတယ်သူတို့လည်းဟိုခံရတယ်လို့ဝန်ခံပါတယ်အစနိုင်ဆုံးတော့ဒီရက်ပိုင်းမှာသူတို့ဆက်ဆက်ပြီးတော့သူတို့ပြန်လုပ်ပေးမယ်လို့ပြောဟိုကတိဝန်ခံသွားတယ်
သူတို့ဖမ်းခေါ်သွားတယ်ဆိုတာဘာကြောင့်လို့များအကြောင်းပြပါလဲဗျ
သူဖမ်းသွားတဲ့အကြောင်းကတော့ဒီလိုဆက်ဒီမီဒီယာမှာပြောလို့မကောင်းဘူးပါလေ
မနေ့ကတွေ့ဆုံကြတာဘယ်နေရာမှာတွေ့ဆုံကြတာလဲဗျ
အဲ့ဒီတအားဒီတော့ပဲသိဆုံးတယ်ကျွန်တော်နေရာတိကျတော့ကျွန်တော်လည်းမပြောနိုင်ဘူး
ဗျ TNL ဘက်ကတာဝန်ရှိတဲ့သူတွေဘယ်သူတင်းတင်းနဲ့များဆွေးနွေးပြခဲ့တာလဲဗ
ျဘိုးကြီးတအမောင်းရဲ့မာမေးကြီးရဆက်ဆံရေးတွေ့မှုနည်းတပါလာတွေ့တာပေါ့
ဟိုအကြောင်းပြချက်ကတော့သူတို့ပြောလို့မကောင်းဆိုတော့လေဘယ်လိုများဟိုပြုတ်ဝက်ထားတဲ့ကိစ္စမျိုးဖြစ်နေလို့လဲဗ
ျသူတို့နည်းနည်းအပြစ်ကျွလို့လားရှိတာပေါ့လေ
အဲ့တော့ဘမူးတို့ဘက်ကရောဘယ်လိုများတောင်းဆိုဖြစ်ခဲ့တယ်လဲဗျအ
ဲကျွန်တော်တို့လည်းဒီမဟာမိတ်အချင်းချင်းဆိုတော့ဒီပုဂ္ဂိုလ်ရဲ့အနေနဲ့တော့အကြောင်းမဟုတ်ဘူးပေါ့မဟာမိတ်ကိုဆက်နာထောက်ထားပြီးတော့ဟိုအသက်နိုင်ဆုံးတို့ပြဆက်ချပြီးတော့ပြန်လုပ်ပေးပါတော့တောင်းဆိုထားပါလေ
။ तू ကနန်းခမ်းမျိုးကဘယ်လိုပုဂ္ဂိုလ်မျိုးလဲဗျ။အဲအမျိုးသမီးကအ
ဲ तू ကစိတ်ဆက်စည်းအယောင်ဆိုင်ခွင့်ထားတာလေဒီရောက်မှအနာမူဟောင်းလို့ခေါ်ပါလေ
။ဒါဆိုလို့ရှိရင်အခုတို့ဖန်စီခေါ်ဆောင်သွားတာရပ်ပေါင်းဘယ်လောက်များကြာပြီလဲဗျ
။ဒီနေ့ဆိုရင်၁00လောက်ရှိပြီ။
တခြားသောဖွဲ့စည်းတွေဘာတွေများပါဝင်ပတ်သက်တာမျိုးရောရှိလားဗျအဲ့အမျိုးသမီးကအ
ဲအဲ့လိုတော့မရှိဘူးသူကဈေးအောင်အိမ်မှာပဲတောင်းအိမ်ဈေးအောင်ပဲ
အိမ်မှာပဲဈေးအောင်ဝင်လုပ်နေတဲ့အမျိုးသမီးကဒီ TNL ဘက်ပေါ်မှာအပြစ်ကျူးလွန်မှုတစုံတရာရှိတယ်ဆိုတာဘယ်လိုကြောင့်များလဲဗျအ
ခုဒီလောမှာလူမှုစစ်တရေးကိုရမှာတအားကျတဲ့နဲ့နေရာမှာဆိုတော့အခုတော့ညစ်နေတာပေါ့လေဒီကြလဲကျွန်တော်လည်းမပြောနိုင်ဘူးဗျ
ဘုမတို့ SSPB အဖွဲ့ကဟိုခေါင်းဆောင်တွေရောဘယ်သူတွေပါသွားလဲဗျမနေ့
က SSPB ဘက်ကတော့ဘုံမင်းကြီးနော်လေးပါတယ်ပြီးရင်ကျွန်တော်ပါတယ်ပြီးရင်ဘုံမစိုက်တာ၃ယောက်ပေါ့ပြီးရင်ရုံးအဖွဲ့၂ယောက်ဆိုတော့၅ယောက်ပေါ့ဒီနတ်မဟောင်းနဲ့ပတ်သက်တဲ့အိစားကိုကျွန်တော်တို့အဖွဲ့ကြီးလဲကိုမီတာစုလို့စိတ်ကူရင်ပြီးတော့နေ့တိုင်းလို့မေးမေးပြီးတော့အများဆုံးပြန်လုပ်ပေးပါလို့နေတိုင်းလို့တောင်းဆိုပါတယ
်အဲ့ဒီအမျိုးသမီးက TNL ကဖမ်းဆီးသွားတယ်ဆိုတော့ဘယ်နေရာမှာသူတို့ဖမ်းထားတာလဲဗျအ
ဲ့ဒါတော့ကျွန်တော်လည်းမသိဘူးဗျသူတို့ကလုံခြုံတဲ့နေရာကိုထိန်းထားပါတယ်တဲ့ဟိုဖမ်းဆီးပြီးတော့နှိပ်စက်တက်ဖြတ်တာတော့မဟုတ်ဘူးအဲ့ဒါလည်းမလုပ်ဘူးတဲ့ဘောမောမောတောင်းဆိုပါတယ်
ဘုမတော်ခုလိုပြကြပါကျေးဇူးပါဗျာ
ဟုတ်ကဲ့ဟုတ်ကဲ့ဗျ